နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ပြည်သူတွေကြမှာစိတ်ဝင်စားမှုနည်းနေပေမဲ့လည်းနိုင်ငံရေးပါတီတွေဘက်ကတော့အကြိတ်အနဲ့မဲဆွဲစည်းရုံးနေကြပါတယ်။လစ်လတ်နေရ73နေရအတွက်ရှင်းပြိုင်မဲ့ကြားဖြတ်ရွေးကောက်ပွဲအတွက်အဆင်သင့်ဖြစ်နေပြီလို့ရွေးကောက်ပွဲကော်မရှင်ဘက်ကပြောပါတယ်။ VOA သတင်းထောက်မမေခါကစူးစီးတင်ပြထားပါတယ်ရှင်
။လွှတ်တော်မှလစ်လတ်နေတဲ့အမတ်73နေရအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းသာကြံမာတော့တယ်။လွှတ်တော်မှာအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေရှင်ပြိုင်ကြတော့မှာပါကိုယ်စားလှယ်လောင်း69ယောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးနိုင်ငံရေးပါတီတွေအနေနဲ့ရေဒီယိုရုပ်မြင်သံကြားကနေတဆင့်ဖြစ်စီနောက်ပြည်သူလူထုနဲ့တွေ့ဆုံပွဲတွေကနေတဆင့်ဖြစ်စီသူတို့ရဲ့နိုင်ငံရေးရည်တည်ချက်တွေကိုဟောပြောနေကြပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းမှာတော့စိတ်ကမ်းမြို့နယ်နဲ့လက်ရှိသမနာကြီးမဲပေးမဲ့တာမွေမြို့နယ်တွေမှာပါတီကြီးတွေကအပြန်အဆိုင်မဲဆွယ်မှုတွေလုပ်နေကြပြီဖြစ်ပါတယ်။ဒီနေရာတွေမှာအင်တိုက်အားတိုက်ပြိုင်ဆိုင်မှုတွေလည်းတွေ့နေရတယ်လို့ရက်ကွက်နေပြည်သူတွေကဆိုပါတယ်။တာမွေမြို့နယ်တစ်ခုတည်းမှာလက်ရှိအာဏာရ NLD ပါတီနဲ့အတိုက်အခံအင်အားကြီးပါတီ၊ကြံ့ခိုင်ရေးပါတီအပြင်အခြားပါတီ6ခုကပါပါဝင်အရွေးခံဖို့ပြင်ဆင်နေကြပါတယ်။ကြာကွက်တဲ့ရက်ကွက်ကမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးထွန်းကြည်ကတော့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြလာခဲ့ပါတယ
်။အကက်ကဲတော့ဘာမှမရှိပါဘူး။အားလုံးအဆင်ပြေပါတယ်။စိတ်ဝင်စားမှုအပိုင်းဆိုတာကတော့ပေါ့နော်။သူတို့ကနီးကပ်လာလေပြည်သူကပိုပြီးစိတ်ဝင်စားလာလေပေါ့နော်။ပထမအကြိမ်ကြီးညာလေဆိုတော့မဲဆန္ဒရှင်တွေကနည်းနည်းစောသေးတယ်ဆိုပြီးတော့လာရောက်ကြည့်တဲ့အင်အားလေးကတော့နည်းနည်းနည်းတယ်ပေါ့နော်။ဥဒုတိယအကြိမ်တရက်ဆယ်လ2018ရနေပြီးတော့14ရက်ဆယ်လ2018ရက်မနေ့9နာရီကနေည9နာရီအထိဒုတိယအကြိမ်မဲဆင်းကြီးညာတဲ့အခါမှာတော့မဲပေးမဲ့အချိန်နီးကပ်လာတဲ့ပြည်သူလူထုကစိတ်ပါဝင်စားမှုများပြားပြီးတော့လာကြည့်တာတွေ့ရပါတယ်ပေါ့နော်။ပထမအကြိမ်လာကြည့်တဲ့ရာဂိုင်နှုတ်တဲ့ဒုတိယကျင်းရာဂိုင်တို့ကပို့ပြီးတော့နှစ်ဆလောက်ကိုများပြားလာတာတွေ့ရှိတဲ့အတွက်ဒီမဲပေးပဲနေမှာလည်းပြည်သူလူထုကစိတ်ပါဝင်စားလာတယ်လို့ပြောပါမှာဖြစ်ပါတယ
်။ဒီကြားပြတ်ရွေးကောက်ပွဲဟာ2020မှာကျင်းပမဲ့ရွေးကောက်ပွဲမှာ NLD ပါတီအပေါ်လူထုကဘလောက်ထိထောက်ခံမှုရှိမလဲဆိုတာကိုစမ်းသပ်မဲ့ရွေးကောက်ပွဲမျိုးဖြစ်လိမ့်မယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကတော့ဆိုနေကြပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကတောင်မျိုးကမ်းမျိုးအနိုင်ရခဲ့တဲ့ NLD ပါတီဟာရွေးကောက်ပွဲမှာအနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားရေးပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့စီးပွားရေးကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ကတိတွေပေးခဲ့တာတွေရှိပါတယ် NLD ပါတီအုပ်ချုပ်လာတာနှစ်နှစ်ခွဲကျော်ကာလရောက်လာပြီဖြစ်ပေမဲ့ရွေးကောက်ပွဲကတိတွေကိုအနည်းငယ်ပဲလှုပ်ဆောင်လာနိုင်သေးတယ်ဆိုပြီးစိတ်ပြက်လက်ပြက်ဝေဖန်တန်တွေလည်းထွက်ပေါ်နေတာတွေရှိပါတယ်တာမွေမြို့နယ်တချို့ရဲ့ကြားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်သဘောထားတွေမေးတဲ့အခါမှာတော့အနည်းငယ်လို့သာဦးရဲလင်းထုတ်က
ဘလူးတက်တဲ့ဘာမှမဟုတ်ကိုစိုက်ကားတွေကဈေးနှုန်းကလည်းတက်လာတယ်အုံနာကြီးတွေကလည်းတက်လာတယ်ပစ္စည်းဘိုးကလည်းတက်လာတယ်ခေါ်သူတယောက်တက်တယ်စိုက်ပစ္စည်းဘိုးကတက်လာတယ်ဘာလဲဒေါ်လာဈေးတက်တာတွေဘာနဲ့ဟိုလူကိုမဲပေးလိုက်တော့ဈေးနှုန်းများကြမလားဈေးနှုန်းကမကြအောင်အကုန်လုံးကတက်တယ
်တာမွေမြို့နယ်တွင်နေထိုင်တဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်သူဦးအေးကိုကတော့ကြားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့
အတင်းဆိုင်မှာဖတ်တယ်ကြည့်စိုက်ပုတ်တွေရှိရဲရက်ွက်တယ်မှာရက်ွက်တော့မှရှိရဲဒီကြားပြတ
်ရွေးကောက်ပွဲကစိတ်ဝင်စားမှုရှိရ
လားမရှိဘူ
းဘယ်လိုလဲရှင
်ဘလို့ကြီးမောင်မသိဘူးဒီနေ့ကဘလို့မှမခံစားဘူးအေးပူပေးစီဆိုပေးလိုက်မယ်ပြီးပြီဒါပဲရှိရဲ
2008နိုဝင်ဘာ3ရက်နေ့စနေနေ့မှာကျင်းပမဲ့ဈာဖြတ်ရွေးကောက်ပွဲမှာဝေရောက်ရှင်ပြိုင်ကြမဲ့မဲဆန္ဒနယ်တွေကတော့ပြည်သူလွတ်တော်အတွက်၄နေရာအမျိုးသားလွတ်တော်အတွက်၁နေရာတိုင်းဒေသကြီးနဲ့ပြည်내လွတ်တော်အတွက်၈နေရာစုစုပေါင်း73နေရာဖြစ်ပါတယ်။ဒီဈာဖြတ်ရွေးကောက်ပွဲတိုင်းရင်းသားလူမျိုးစုတွေရှိနေတဲ့နေရာချို့မှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အနိုင်ရမှုခက်ခဲလိမ့်မယ်ဆိုပြီးကြိုတင်ခန့်မှန်းချက်တွေလည်းထွက်ပေါ်လျက်ရှိပါတယ်ရှင်။